ချင်းပြည်နယ်ဟာခါနဲ့ဖလန်းဘက်မှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာမနေ့တုန်းကပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်တိုက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်ဖွဲ့ဘက်ကအထိခိုက်များပြားခဲ့ပြီးပြည်သူကာကွယ်ရေးတပ်ဖွဲ့ကတော့၄ဦးကြာဆုံးခဲ့တယ်လို့ချင်းလန်း Defense Force အဖွဲ့ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မာပြောပြပေးပါရှင်
။ချင်းပြည်နယ်ဟာခါနဲ့ဖလန်းမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဂျွန်လ29ရက်မင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီတပ်ဘက်ကအယောက်40လောက်တိစုံခဲ့ကြောင်းချင်းလန် Defense Force အဖွဲ့ပြောရေးဆိုခွင့်ရှိသူတို့က VOA ကိုပြောပါတယ်။ဟာခါမြို့နယ်မှာရှိတဲ့ပွန်စွမ်းနယ်မြေရဲစခန်းကိုမင်းတော်မနက်အစောပိုင်းကဟာခါ CDF အဖွဲ့ကတွားရောက်တိုက်ခိုက်ပါတယ်။9နာရီကျော်ကြာအပြန်အလှန်တိုက်ခတ်မှုမှာစစ်ကောင်စီဘက်ကအယောက်20လောက်တိစုံခဲ့ပြီးဟာခါ CDF ဘက်ကတဦးတရာရရှိတယ်လို့ပြောပါတယ်။
တက္ကသိုလ်ကဒီဒီရဲ့ဆက်ဆံပုံစံကိုဒီတွားပြတော့မနဲ့ဆိုင်ရနိုင်လေးစီလောက်ဝင်ကလေးကြည့်ပြီးတော့ဒီသူ့ချောင်းတော့တရားကိုကြာတော့ဟို7နာရီအထိလောက်ဟိုပြခတ်မှုရှိရပါတော့အဲ့မှာဟိုဒီဒီဆက်ကအရောက်မစီခတ်ရှိရပြီးတော့ကျွန်တော်ဖြစ်ပါတော့တင်းစတန်ရတရားရသွား
အပြာလာပြခတ်မှုဖြစ်ပြီးညနေပိုင်းမှာစစ်ကောင်စီတပ်ကထိခိုက်သူနဲ့တိုက်ဆုံသူအလောင်းတွေကိုလာကောက်ယူပြီးအင်အားဖြည့်ဆည်းတယ်လို့ပြောပါတယ်။စစ်တပ်ကအင်အားဖြည့်ဆည်းထားပေမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကတိုက်ခတ်မှုတွေလုပ်နေတာပါ။တိုက်ပွဲတွေကြောင့်မြို့ပေါ်ထွက်ပြေးသူတွေအတွက်လိုအပ်တဲ့ပစ္စည်းတွေပြန်ယူတဲ့လူငယ်နှစ်ယောက်ကိုစစ်တပ်ကဒီနေ့မနက်ပိုင်းမှာပြစ်ခတ်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်။ရဲကင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးဟာခါဒေသခံတို့ကတော့အခုလိုပြောပါတယ်
။ဒီကျွန်တော်တို့ဟာခါဟိုကဟာခါမြို့နယ်ထဲကဒီပုံစံရဲကင်းစခန်းပေါ်မှာကြွာပုံစံရဲကင်းစခန်းတွေနဲ့အမနက်ကပြကြတယ်နော်ဒီတိုင်းမှာတော့ကို20မိသားလောက်တည်နေလို့တက်ဒီရဲကင်းစခန်းတော်ကြီးတွေတော့ပြောတယ်ဟောလေတိကျတော့လို့မသိဘူးပေါ့ CDF တက်ကတော့တိုင်းရရဲလူပဲရှိတယ်ဆိုတယ်ပြောတယ
်အလားတူဖလန်းမြို့နယ်မှာလည်းစစ်ကောင်စီတပ်ဘက်ကထိုးစစ်ဆင်လာရာကနေမင်းကတိုက်ပွဲဖြစ်သွားပါတယ်အပြန်လာတိုက်ခတ်မှုမှာစစ်ကောင်စီတပ်ဘက်ကအယောက်20အထက်တိုက်ဆုံခဲ့တယ်လို့ထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိတယ်လို့ Chelan Defense Force အဖွဲ့ပြောရေးဆိုခွင့်ရှိသူပြောပါတယ်။ပြည်သူ့ကာကွယ်ရေး CNDF ကတော့၄ဦးသာဆုံးတယ်လို့ဆိုပါတယ်
။ Chelan CNDF ပေါ့နော် CNDF CDF ပေါ့။အဲ့ရနေဆိုရင်ဒီ၄ယောက်သာတော့ဒီစစ်ကောင်စီတပ်ကကြောက်နေစေခံနေစေခံပေါ့နော်။ဒီမစေထက်ညံ့နေနေလို့ကြာသွားရှိတယ်။လောင်ပြကကြရောဟိုဖြစ်တာကနေဆက်ရှင်ရကကနေဖတ်ဖြစ်တယ်ဒီဟာခကျောင်းဘက်ဆက်ကိုမနေ့ပိုင်းမှာပဲဖတ်ဖြစ်တာပေါ့နော်ဒီကျွန်တော်ကကြောက်ဖြစ်တယ်ဟိုလောင်ပြကရောသူတို့ကသိုးစစ်ခံလာတော့
ဒီပြက်ခတ်မှုအတွင်းထိခိုက်သိဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးအခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောတယ်သိဆုံးမှုအရေးအတွက်ကိုအတည်ပြုနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဘိုးချုပ်စောမင်းထိုးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုခြင်းမရှိပါဘူးရှင်